ဖက်စီတင်းတင်းခံထားရတဲ့ဒရင်သမားဒူဖြစ်သူဦးစီသူအောင်မြင့်ကိုနိုင်ငံတော်အကြီးအကျယ်ပြက်အောင်ပြုလုပ်မှုရဇသက်ကြီးဥပဒေပုံမှ၁နှစ်၄ကာကြီးနဲ့ထပ်ပြီးတော့တရားစွဲဆိုလိုက်ပါတယ်။ဗဟန်းမှာဆွဲဆိုထားတဲ့ပုံမှ၅၅ကာကြီးအမှုတွဲဒီကနေ့မှတရားလိုကိုစပြီးစစ်ဆီးတယ်လို့လည်းသူရဲ့ရှေ့နေကပြောပါတယ်။ဦးစီသူအောင်မြင့်ကိုပုံမှ၅၅ကာကြီးနဲ့ပဇွန်တော်မြို့နယ်နဲ့ဗဟန်းမြို့နယ်မှာအမှုဖွင့်ထားတာကြောင့်ပုံမှတစ်ခုတည်းကိုအမှုနှမှုနဲ့ရင်ဆိုင်နေရတာပါ။ဒီအမှုတွေပြင်ပုံမှ၁နှစ်၄ကာကြီးထပ်တိုးပြီးတော့တရားစွဲတာဖြစ်ပါတယ်။နောက်ထပ်နောက်တိုးပုံမှန်104ကကြီးနဲ့ထပ်ပြီးတရားဆွဲဆိုတာနဲ့ပတ်သက်လို့ယုံကြည်ပေးထားပေမဲ့အမှုလိုက်ပါဆောင်ရွက်ဖို့လုပ်နေစဲမှုအသေးစိတ်မပြောနိုင်သေးဘူးလို့ရှင့်နေကပြောပါတယ်။ဦးစီသူအောင်မြင့်နဲ့တစ်ချိန်တည်းဖမ်းဆီးခံထားရတဲ့မတ်တက်တဲ့ကိုင်ကလည်းပုံမှန်နှစ်ခုတက်ပြီးဆွဲထားတာမှဗဟန်းမှာပုံမှန်95ကကြီးနဲ့တမှုမင်္ဂလာတောင်ညွန့်မှာမတရားသိမ်းဆက်သွယ်မှုပုံမှန်71တမှုနဲ့တရားဆွဲခံထားရပါတယ်။ဦးစီသူအောင်မြင့်ကိုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကနေတဆင့်တမ်ဘရော်နဲ့စစ်ကောင်စီအပေါ်ဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပြပခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းတမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းသူ့အပေါ်ဆွဲချက်ထဲမှာတော့ဘယ်ဆောင်မကိုဆိုလိုတယ်ဆောင်မပါအချက်လက်အတိအကျနဲ့ဘယ်သတင်းဌာနမှာဖော်ပြထားတယ်ဆိုတာမျိုးထည့်သွင်းထားတာမရှိဘူးလို့ VOA ကစုံစမ်းသိရှိရပါတယ်။မတ်တက်ခိုင်ကိုတော့ပိုးမ905ကကြီးနဲ့အမှုဖွင့်ခံထားရသူဦးစီသူအောင်မြင့်ကိုလက်ခံထားမှုအပြင်စစ်ကောင်စီဘက်ကမတရားသိမ်းလို့ထုတ်ပြန်ထားတဲ့အဖွဲ့တစ်ခုရဲ့ဗီဒီယိုအစီအစဉ်မှာပါဝင်နေဆိုပြီးတော့ဆွဆွဲပြီးမတရားသိမ်းဆက်သွယ်မှုပိုးမ71နဲ့ဖမ်းဆီးအရေးယူတာဖြစ်တယ်လို့ပြောထားဘူးပါတယ်